ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြမေကွန်းကိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာထောင်ပေါင်းချီပြီးသူတွေကနားဆင်ကြကြတာပါ။ပြည်ဝေသတင်းတော့ကိုကောင်းဆန်ဟင်းကစူးစီးတင်ပြထားပါတယ်။
စတေမလာစကွေးရဲ့ဒီအင်္ဂါနေ့မနေ့စနေနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအမျိုးသားပြည်လည်တင်းနေရေးနဲ့ငြိမ်းချမ်းရေးဆိုင်ရာမေကွန်းကိုအင်္ဂလိပ်ဘာသာစကားနဲ့ပြောကြားခဲ့တာမို့အများစုနားမလည်ခဲ့ကြပေမဲ့အပိတ်နှက်ထောင်သူအများအပြားရှိခဲ့ပါတယ်။
မန္တလေးမြို့မနော်ရမန်လူထုခေတ္တကွင်းတက်ကတောင်ဆန်းစုကြည်ရဲ့မိကွင်းတဲ့နတ်ဆင်ကြတဲ့ပြည်သူလူထုရဲ့အခြေအနေနဲ့ပတ်သက်ပြီးချမ်းမြတ်တာစီမျိုးနယ်မဲဆန္ဒနဲ့အမှန်တကယ်တိုင်းဒေသကြီးတို့ကိုယ်စားလှယ်ဦးမြင့်အောင်မိုးကအခုလိုပြောပါတယ်။
ဘောမာဒူချီနမှုတော့ရှိပါတယ်။ဘောအောင်ဆန်းစုကြည်အနေနဲ့ရခိုင်ပြည်ခရီးနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးနေတာတွေရှိနေပေမဲ့လည်းတချို့နိုင်ငံကခေါင်းဆောင်ကြီးတွေကတော့သူ့ကိုထပ်ကွန်ကြတာတွေရှိတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဦးစီးသူအောင်မင်းကပြောပါတယ်။ဒါပေမဲ့သူ့အပေါ်ဝေဖန်နေတဲ့နိုင်ငံတကာအတိုင်းဝန်းကတော့ချီနဲ့မှာမဟုတ်ဘူးလို့လည်းပြောပါတယ်။အဲဒီအခါကျတော့အက
သူ့ကိုထောက်ခံတယ်တော့ဗမာပြည်ကျောင်းကိုတော်တော်လေးကိုသိတဲ့လူတွေကတော့သူ့ရဲ့မိခုံးပေါ်မှာနားလည်နိုင်နေတယ်လို့ထင်ပါတယ
်။ရေုံမန္တလေးမုံရွာအစရှိတဲ့မြို့ကြီးတွေအပြင်မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့နယ်မြို့လေးတွေမှာပါတောင်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းကိုလူစီကားရဲ့နေရာတွေမှာစုဝေးပြီးတိုက်ရိုက်နားဆင်အားပေးခဲ့ကြတာပါ။တီဘောမျိုးပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတအူးဖြစ်တဲ့ဦးရထွန်းကတော့ထောင်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။ဒီတဲ့ဥပဒေဖြစ်တဲ့1982ခုနှစ်နိုင်ငံသားဥပဒေအရပဲကျွန်တော်တို့က92ခုနှစ်မှာနောက်ဆုံးကျွန်တော်တို့နှစ်နိုင်ငံသဘောတူထားတဲ့ဟာတွေအရပဲလက်ခံမယ်ဆိုတဲ့ဟာကိုသိပေးလိုက်တာ။အဲ့ဒါဟာကျွန်တော်တို့နိုင်ငံရဲ့ထုတ်ချာအာဏာပိုင်ခွင့်ဖြစ်တဲ့အတွက်ကြောင့်မလို့ဒါနဲ့ပတ်သက်လို့ဝင်ရောက်ပြီးတော့မဆက်ဖက်ကြနဲ့လို့ပြောလိုက်တဲ့သဘောပဲ။အဲကျွန်တော်တို့ကတော့ဒီဟာကိုသဘောကျတယ်တောင်းဆန်းစုကြည်ရဲ့ဒီသဘောထားရည်ရည်ချက်ကိုထောက်ခံတယ
်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဘက်ကစစ်ဆေးခံရတယ်လို့ပြောဆိုပြီးလူအခွင့်အရေးချိုးဖောက်မှုတည်ငြိမ်ရေးနဲ့တဟဆရာဖြစ်မှုကိုဖျက်လို့ဖျက်ဆီးလို့ရတွေကိုတရားဥပဒေပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်သွားမယ်လို့လည်းမိန်ကွန်းမှာတောင်းဆန်းစုကြည်ကပြောသွားတာပါ။ရွှေဘုံမြို့ကကိုကျော်လန်းမိုးကတော့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးနိုင်ငံတကာကပြပေးခံရတာတွေကျော်သွားနိုင်တယ်လို့သုံးသပ်ပါတယ်
။ဖြစ်ရတဲ့ point တွေကိုသူပြောသွားတယ်။အဲပြီးတော့ခါကျတော့သူပြောသွားတဲ့နေရာမှာလည်း international aid တွေကိုလည်းသူလိုလိုလားလားအကူအညီအေးယူမယ်။ပြီးတော့ခါကျတော့ cooperation မြန်မာနိုင်ငံအကြောင်းတကယ်ဟိုအဖြစ်တယ်လို့မြန်မာအစိုးရနဲ့တကယ်ပူးပေါင်းဆိုတဲ့သဘောမျိုးသူ take for တဲ့စကားလုံးတွေလည်းပြောသွားတယ်။ဘာပြည်သူတယောက်အနေနဲ့ဆိုလို့ရှိရင်ဒီမှာပြောသွားတဲ့သဘောမျိုး liberal ဆန်တယ်ဒီ national sovereignty ကိုလည်းမထိခိုက်ဘူး။ဘုသမတမအရင်ကြရဲလို့တော့မြင်တာပေါ့နော်
။နိုင်ငံရေးလေးတာသုံးသပ်သူတူဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကတော့မြန်မာပြည်သူလူထုရဲ့စိတ်ထဲမှာရှိတဲ့အမှန်တရားကိုတော်အောင်ဆန်းစုကြည်ကဒီမိန့်ခွန်းနဲ့ထုတ်ဖော်ပြောကြခဲ့တာလို့မြင်ပါတယ်။လက်ရှိအစိုးရတဲ့လက်ချက်မှာလူအခွင့်အရေးချိုးဖောက်မှုကိုအာမပေးဘူးဆိုတာဟာမှန်ကန်ကြောင်းနဲ့မြန်မာနိုင်ငံအတွင်းဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးလုံးတင်တာကြပြီးဖြစ်တဲ့ဒီသားတွင်ဖွံ့ဖွံ့လေးလေးလာရောက်လည်လာဖို့ဖိတ်ခေါ်ရမှာမှန်ကန်ကြောင်းပြောပါတယ်
။ဒီမှာဖြစ်နေတဲ့ကိစ္စတွေကိုထက်တဲ့ဝင်အရှိဖို့သူသိခေါ်တဲ့ဟာလည်းကောင်းပါတယ်ဒါပေမဲ့အန်ဒီရှိတဲ့ပါညာဆိုတော့သူကတော့ပြောတော့ပြောပါတယ်အဲကျွန်တော်တို့ကအရင်တည်းကကျွန်တော်ဒါဒီဒီမီဒီယာတွေနဲ့ကြည့်ရမယ်ဟာပေါ့အဲတော့ဒါကတော့နည်းနည်းလေးနောက်ကျလာလို့ကျွန်တော်ထင်တယ်သို့သော်စစ်စစ်ကဒီကိစ္စတွေကျွန်တော်ရှင်းရမယ်လို့ထင်ပါတယ
်နိုင်ငံတော်အတိုင်းပညာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြုမိန့်ခွန်းကိုနေပြည်တော်ကအပြည်ပြည်ဆိုင်ရာ convention for ဌာနမှာမြန်မာနိုင်ငံဆိုင်ရာတန်ရုံတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းမီဘသတင်းမီဒီယာတွေကိုပါဖိတ်ကြားပြီးအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ